လတမကလုံခြုံရေးကောင်စီရဲ့ဇူလိုင်လအလှည့်ကြဥက္ကဋ္ဌဆွီဒင်တမတ်ကြီးကလုံခြုံရေးကောင်စီရဲ့ဆွေးနွေးပွဲအစီအစဉ်မှာမြန်မာရေးထည့်သွင်းစဉ်းစားဖို့အရေးကြီးတဲ့အကြောင်းပြောကြားခဲ့ပြီးဇူလိုင်23ရက်နေ့မှာတကားပိတ်ဆွေးနွေးပွဲတည့်ကျင်းပဖို့စီစဉ်ထားကြောင်းသတင်းတောက်တွေကိုတင်းနှင်းလာနေကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာဒုက္ခသည်ရေးအပြေရှာနိုင်ဖို့လည်းမြန်မာအစိုးရကိုဆက်ပြီးဖိအားပေးကြဖို့လိုအပ်မယ်လို့သူကပြောခဲ့ပါတယ်။အပြေအဆုံကိုဒေါ်လှလတန်ကတင်ပြပေးပါမယ်ရှင်
။ဇူလိုင်လတွင်လုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌဖြစ်တာဝန်ယူရတဲ့ကုလသမဂ္ဂဆိုင်ရာဆွီဒင်သမ္မတကြီးအိုလက်ဖ်စကူချ်ကလုံခြုံရေးကောင်စီရဲ့ဒီလအတွင်းစီဝေးပွဲအစီအစဉ်မှာမြမအရေးကိုဇူလိုင်လ23ရက်နေ့တကပိတ်စီဝေးပွဲကျင်းပဖို့စီစဉ်ထားတဲ့အကြောင်းတင်လာနေကသတင်းတောက်တွေကိုပြောခဲ့ပါတယ
်။ Myanmar you know the Security Council visited not that long ago
အလုံးသိတဲ့အတိုင်းမှာပဲမြန်မာနိုင်ငံကိုလုံခြုံရေးကောင်စီဖွဲ့ဝင်တွေမကြာခင်တုန်းကတွားရောက်ခဲ့ပါတယ်။မြမအရေးကိုလုံခြုံရေးကောင်စီစီဝေးမှာဆက်ပြီးတော့ထည့်သွင်းသွားဖို့ကအရေးကြီးတယ်လို့ထင်ပါတယ်။ဇူလိုင်လ23ရက်နေ့မှာကုလသမဂ္ဂထူးကိုယ်စားလှယ်ကလုံခြုံရေးကောင်စီမှာပထမဆုံးလာပြီးတော့အစည်းအဝေးခံဖို့ရှိပါတယ်။သူကမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးပါပြီ
။လုံခြုံရေးကောင်စီအဖွဲ့ဝင်တွေအနေနဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ဒီကပိတ်စည်းဝေးရာမှာအစည်းအဝေးခံတင်ပြသူတွေနဲ့မြန်မာနိုင်ငံကိုဇွန်လ7ရက်နေ့21ရက်နေ့ကတွားရောက်ခဲ့တဲ့အတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာအပြင်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီတို့လည်းပါဝင်မှာဖြစ်ပါတယ်။မစ္စတာဂရန်ဒီဟာမကြာသေးမီကအတွေ့အမှုချုပ်ဂူဒရက်စ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကိုနှစ်ရက်ကြာတွားရောက်စဉ်လိုက်ပါတွားခဲ့သူလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်မှာအာဆာရူဟင်ဂျာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုမြန်မာစစ်တပ်ကတုံ့ပြန်ခဲ့တဲ့နေမြေရှင်းလင်းရေးကြောင့်ရူဟင်ဂျာဒုက္ခသည်9သိန်းနီးပါးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြရတာဖြစ်ပြီးရူဟင်ဂျာဒုက္ခသည်ပြည်ပကဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့ကုလသမဂ္ဂနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံချို့တို့ကတုံ့တက်ခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်လဲလုံခြုံရေးကောင်စီအဖွဲ့ဝင်အနေနဲ့ဧပြီလ28ရက်နေ့ကနေမေလ2ရက်နေ့အထိမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်တို့ကိုတွားရောက်ခဲ့ပြီးခီးစဉ်ပြန်မေလ9ရက်နေ့မှာကောင်စီအဖွဲ့ဝင်တွေကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီကြေညာချက်မှာ UNHCR, UNDP နဲ့မြန်မာအစိုးရကြားလူရင်းကြဒုက္ခသည်တွေနေရရင်တိခါရှိရှိပြန်နိုင်ရေးအတွက် MOU စာချုပ်လွှာထိုးဖို့တိုက်တွန်းခဲ့တယ်လို့အကြမ်းဖက်ကျူးလွန်သူတွေကိုလည်းအပြစ်ပေးအရေးယူဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။လုံခြုံရေးကောင်စီနေနဲ့မြန်မာအရေးနဲ့ပတ်သက်လို့ဆက်လက်ဆောင်ရွက်သွားမယ့်အချက်တွေကိုလက်ကျဥက္ကဋ္ဌဆွီဒင်သမ္မတကြီးကအခုလိုပြောခဲ့ပါတယ
်။ On Myanmar what happens next
မြန်မာရေးလုံခြုံရေးကောင်စီမှာရှေ့ဆက်ဘယ်လိုဆောင်ရွက်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကောင်စီဖွဲ့ဝင်နေကြမှာမြဝေခန်းစားကြတာကအဖွဲ့ဝင်တွေမြန်မာနိုင်ငံကိုရောက်ခဲ့ပြီးရခိုင်ပြည်နယ်မှာအခြေအနေတွေပိုကောင်းလာလိမ့်မယ်လို့မျှော်လင့်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံစွာမြန်မာနိုင်ငံကိုသူတို့ရဲ့ဆန္ဒလျောက်ပြန်နိုင်ကြလိမ့်မယ်။အခြေအနေတွေဟာလည်းသူတို့စိတ်ချရလောက်တဲ့အခြေအနေတွေဖြစ်ဖို့လိုလိမ့်မယ်။ဒီလိုလုံနိုင်မှုကယုံကြည်မှုတည်ဆောက်ဖို့လိုအပ်ပါတယ်။ဖြစ်ပျက်ခဲ့တဲ့အခြေအနေတွေရရိုဟင်ဂျာတွေဘက်ကစိတ်မချနိုင်ပဲဖြစ်နေကြသေးတာကိုကျွန်တော်တို့ကလည်းနားလည်ပါတယ်။နောက်ခြေလှမ်းတစ်ခုကတော့မြန်မာဘက်ကနားလည်ထားဖို့ကအဆောက်အဦတွေစောက်ပေးရုံမကယုံကြည်စိတ်ချရအောင်လဲအခြေအနေတွေဖန်တီးပေးဖို့လိုပါတယ်ဒီတော်တွင်းမှာဘင်္ဂလားဒေ့ရှ်ပါရောက်နေကြတဲ့ဘရိုညာဒုက္ခသည်တွေကိုကူညီဖို့လိုပါတယ
်ဒါအပြင်လုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့ခီးစဉ်အပြန်ဇွန်လ10ရက်နေ့ကထိုစဉ်ကောင်စီဥက္ကဋ္ဌကကုလသမဂ္ဂဆိုင်ရာမြန်မာတမ္မာကြီးနဲ့ဘင်္ဂလားဒေ့ရှ်တမ္မာကြီးတို့ထံဘရိုညာရေးနဲ့ပတ်သက်လို့ရက်30အတွင်းတုံ့ပြန်မှုစာတွေပေးပို့ခဲ့တာဖြစ်ပါတယ်အဲ့ဒီစာတုံ့ပြန်မှုနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးဟောက်တူစွမ်းကိုမေးမြန်းခဲ့ပါတယ
်။အဘရမကုံကလူမျိုးကောင်စီအဖွဲ့ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကိုသွားခဲ့တဲ့ခီးစဉ်မှာမြန်မာနိုင်ငံကိုလည်းပဲ April 30နဲ့ May 1ရက်သွားခဲ့တာ哦။အဲ့တော့သွားပြီးတဲ့ခါကျတော့ follow up အနေနဲ့ပေါ့လေဒီလူမျိုးကောင်စီကနေပြီးတော့ကျွန်တော်ဆီကနေတင်ပေါ့ဗျာဟိုနိုင်ငံတော်ဆွေရကိုသူတို့ခီးစဉ်နဲ့ပတ်သက်ပြီးတော့ follow up တော်မျိုးစာရေးတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့သိချင်တဲ့အချက်လေးတွေကျွန်တော်တို့ကိုမေးတာပေါ့တိုးတက်ဖြစ်ပေါ်မှုတွေဘာတွေရှိလဲသူတို့ရဲ့ခီးစဉ်နောက်ပိုင်းအဲ့ဒါလေကျွန်တော်စာပြန်ပြီးပါပြီစာပြန်ပြီးတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ကသူတို့ဒီလူမျိုးကောင်စီတဲမှာကျွန်တော်တို့တွေပေါ့ပေါ့ဘင်္ဂလားဒေ့ရှ်ကိုလည်းသူတို့စာရေးတယ်လေ
ဟုတ်ကဲ့
ဘင်္ဂလားဒေ့ရှ်ကလည်းသူစာပြန်ထားတယ်ကျွန်တော်ကလည်းပြန်ထားတယ်အဲ့တော့ကျွန်တော်တို့ပြန်ထားတဲ့စာတွေကိုသူတို့ကဒီ23ရက်နေ့မှာကျင်းပမယ်သူတို့ရဲ့လူမျိုးကောင်စီအစည်းအဝေးမှာမသူတို့ထိုင်ပြီးတော့ဆွေးနွေးကြမှာပါကျွန်တော်တို့ပြန်တဲ့အစာအကြောင်းကိုရပါပဲခင်ဗျာ
အဲ့ဒီစာထဲမှာကျမတို့ဖတ်လိုက်ရတာကားပေါ့လေနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကိုလက်ခံဖို့တိုက်တွန်းထားတာလည်းပါတာတွေ့ရပါတယ်တမ္မကြီးအဲ့ဒါနဲ့ပတ်သက်ပြီးတော့ပါ
နိုင်ငံကစုံစမ်းစစ်ဆေးရတော့ဒါကတော့အများပြောနေကြတဲ့ဟာတွေပါကျွန်တော်တို့ကတော့လည်းဟိုကြေညာချက်လည်းထုတ်ပြီးသားပါနိုင်ငံတော်ဆွေးရအနေနဲ့ကျွန်တော်တို့ဒီအာဆာရဲ့တိုက်ခိုက်မှုပေါ့နော်ကျမ်းဖက်ဖွဲ့ကတိုက်ခိုက်တဲ့ အလားကျွန်တော်2019ဩဂတ်ဟို25ရက်နေ့နောက်ပိုင်းမှာဖြစ်ပေါ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီစုံစမ်းစစ်ဆေးကိုကိုယ့်အကူကျွန်တော်လုပ်မယ်အဖွဲ့ဖွဲ့မယ်ပေါ့နော်အဲ့ဒီမှာလည်းပဲကျွန်တော်ပြပါဟိုတယောက်ပါရှိမယ်ဒါကျွန်တော်တို့ကလွတ်လပ်တဲ့စုံစမ်းစစ်ဆေးအဖွဲ့ဒီနေရာမှာတော့အကုန်ပါမဟုတ်ဗျာဟိုဆွဆွဲချက်တွေရှိတဲ့ဟာတွေတက်တက်ထောက်ထားတွေရနိုင်မဲ့ဟာတွေကျွန်တော်တို့ကစုံစမ်းစစ်ဆေးဖော်ထုတ်ဖို့အတွက်ဒါကျွန်တော်တို့ဟိုအဖွဲ့ဖွဲ့ဖို့လည်းကျွန်တော်တို့အကြီးညာပြီးသားပါအဲ့ဒီတိုင်းပဲကျွန်တော်သွားမှာပါကျွန်တော်တို့ကတော့
လုံခြုံရေးကောင်စီကတိုက်တွန်းခဲ့သလိုရွှေဂျာဒုက္ခသည်တွေနေရရင်ပြန်ရေးအတွက် UNHCR နဲ့ UNDP တို့နှင့်အတူမြန်မာအစိုးရကဇူလ6ရက်နေ့က MOU နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့သလိုမြန်မာနိုင်ငံမှာလည်း UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးခွဲဖွင့်ဖို့ကိုလည်းသဘောတူခဲ့ပါတယ်။ခုလိုတိုးတက်မှုတွေရရှိပြီးမဲ့လုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံပေါ်ဆက်ဖိအားပေးသွားမှာဖြစ်တယ်လို့အလှည့်ကျဥက္ကဋ္ဌစကူချ်ကပြောပါတယ
် The council I think has made some progress in Myanmar we would have liked that discussion to have
လုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေရခဲ့တယ်လို့ကျွန်တော်ထင်ပါတယ်ဒီလိုမျိုးဆွေးနွေးမှုတွေကိုအစောကြီးကတည်းကလုပ်ခဲ့ရင်ကောင်းလိမ့်မယ်လို့ကျွန်တော်ထင်ပါတယ်လက်ရှိအချိန်မှာတော့မြန်မာနိုင်ငံပေါ်မှာဆက်ပြီးတော့ဖိအားတွေပေးသွားမှာဖြစ်ပါတယ်ဒုက္ခသည်တွေဂုံတိတ်ခါရှိရှိနေရရင်ပြန်နိုင်ကြပြီးတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့လူနည်းစုအားလုံးလည်းကုန်တိတ်ခါရှိရှိနဲ့နေနိုင်ကြဖို့ဖြစ်ပါတယ်။ကောင်စီအနေနဲ့ဇူလိုင်လ23ရက်နေ့နောက်ဆုံးထားပြီးတော့မြမအရေးကိုကင်တွယ်ဖြစ်ရှင်းမှာဖြစ်ပါတယ်။အထူးကိုယ်စားလှယ်အစ်စ်ကိုခန့်အပ်နိုင်တာကအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်ပါတယ်။သူစင်ခန္ဓာကိုနားထောင်ကြရမှာပါ။တခြားအရေးပေါ်ညီလာခံတွေခေါ်ဖို့မလိုတဲ့အခြေအနေမျိုးရောက်ပါစေလို့ကျွန်တော်မျှော်လင့်ပါတယ်။ဒါအရေးကြီးပါတယ
်။လုံခြုံရေးကောင်စီအနေနဲ့ရိုဟင်ဂျာဒုက္ခသည်များနေရရင်ကိုကုန်တိတ်ခါရှိရှိပြန်နိုင်ရေးဒီခိုင်ပြည်နယ်မှာအကြမ်းဖက်မှုကျူးလွန်တဲ့လူအခွင့်အရေးချိုးဖောက်သူတွေကိုမြန်မာအစိုးရအနေနဲ့ထိတိရောက်ရောက်အရေးယူနိုင်ဖို့ခိုင်မာတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးလူအခွင့်အရေးမဟာမင်းကြီးရုံးနဲ့လည်းပြည်မွေလင်းလင်းပူပေါင်းဆောင်ရွက်နိုင်ရေးအတွက်လုံခြုံရေးကောင်စီကဇူလိုင်လအစီအစဉ်ထုတ်ပြန်ချက်မှာတိုက်တွန်းထားပြီးထိတိရောက်ရောက်အရေးယူမှုတွေမရှိခဲ့ရင်ကောင်စီအနေနဲ့ ICC ကိုနိုင်ငံတကာပြစ်မှုခုံရုံးဒါမှမဟုတ်ပြစ်မှတ်ထားဒဏ်ခရယူမှုတွေချမှတ်မှုတွေပါဝင်ပုံမပြင်းထန်တဲ့ဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံပေါ်ချမှတ်ဖို့စဉ်းစားနိုင်မဲ့အခြေအနေရောက်နိုင်တယ်လို့လည်းဖော်ပြထားပါတယ်ရှင်။